အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေအပေါ်ဆန္ဒပြကန့်ကွက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေဗိုလ်ဒူးနေကတွေ့ဆုံဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရဟာတရုတ်နဲ့မြန်မာနိုင်ငံမှာမွတ်စလင်နဲ့တခြားလူနည်းစုတွေအပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငင်းပွားဝယ်အခုဥပဒေနဲ့ပတ်သက်လို့တော့နှုတ်ဆက်နေသေးပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ကာဝေးရေးဝန်ကြီးမာ့ကအက်စပါတို့ဟာအိန္ဒိယဘက်ကအလားတူတာဝန်ရှိပုဂ္ဂိုလ်တွေနဲ့မဟာဗျူဟာနဲ့လုံခြုံရေးဆိုင်ရာဆွေးနွေးကြတာပါ။ရုပ်ရည်ဩဇာလွှမ်းမှုမှုကြီးထွားလာနေတာကိုတံပြန်ဖို့သမ္မတထရမ်အစိုးရကသူတို့ရဲ့မဟာဗျူဟာကိုတွန်းအားပေးလို့ဆောင်ရေးကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးစူပရာမန်ယမ်ဂျိုင်ရှန်ကာကာဝေးဝန်ကြီးရက်နတ်ဆင်းတို့နဲ့ဆွေးနွေးပွဲတွေဟာအမေရိကန်နဲ့အိန္ဒိယကြားအထူးအရေးပါတဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအလျင်အမြန်တိုးတက်လာတာကိုထင်ရနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အိန္ဒိယမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေဟာအိန္ဒိယနိုင်ငံရဲ့မော်စလင်လူဦးရေတန်းနေရကိုဘေးဖယ်ထုတ်ဖို့ဟိန္ဒူမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့အစိုးရရဲ့နောက်ဆုံးထွက်လာတဲ့ကြိုးပမ်းချက်ဖြစ်ပြီးဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဝေဖန်သူတွေကပြောနေပါတယ်။